coronavirus ကရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးကိုကုစားဖို့အရေး Congress အနေနဲ့ပုံမှုအရေးယူဆောင်ရွက်ပေးဖို့ရွေးကောက်ခံသမ္မတ Joe Biden အစိုးရအဖွဲ့ဗဒဟိဝန်ကြီးဖြစ်ရာဒါခံရသူ Janet Yellen ကပြောပါရယ
် I expect they'll conclude the Congress's actions averted a lot of
ကရောဂါကာလစီးပွားရေးအခြေအနေကိုပြန်ကြည့်ရင် Congress လက်တော်ရဲ့လှုပ်ဆောင်ချက်တွေကြောင့်ထိရောက်မှုတွေကိုရှောင်လွှဲနိုင်ခဲ့တာရှိကြောင်းဒါပေမဲ့ကြီးတဲ့ပိုပြီးလှုပ်ဆောင်ဖို့လိုအပ်ကြောင်းခုချိန်ကစပြီးလှုပ်ဆရာရှိတာဝန်မလို့ရင်ပိုတာရှည်ဆိုးရွားတဲ့စီးပွားရေးထိရောက်မှုတွေကိုကြုံတွေ့ရမှာဖြစ်ကြောင်းနဲ့ရေရှည်မှာစီးပွားရေးရိုက်ခတ်မှုတန်ကိုဆူဆူရွားရွားခံရနိုင်ကြောင်းရန်လန်ကအင်္ဂါနေ့ကအထက်လွှတ်တော်ဗနာယီကော်မတီဌာနပွဲရှင်းမောင်းမှာပြောကြားခဲ့တာဖြစ်ပါတယ်ဒီမိုကရက်လူများစုဖြစ်လာမဲ့အထက်လွှတ်တော်အနေနဲ့ဂျန်နက်ယယ်လန်ကိုဗန်ဒိုင်းဝန်ကြီးအဖြစ်ခန့်အပ်ဖို့အခက်အခဲမရှိဘူးလို့ခန့်မှန်းရပါတယ်။အထက်လွှတ်တော်ကအတည်ပြုရင်ယယ်လန်အနေနဲ့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဗန်ဒိုင်းဝန်ကြီးဖြစ်လာမှာပါ။အင်္ဂါနေ့ကပြုလုပ်တဲ့သူ့ကိုယာရုခန့်အေးဆိုင်ရာအထက်လွှတ်တော်ဌာနပွဲမှာဂျန်နက်ယယ်လန်ကအမေရိကန်နိုင်ငံရဲ့စီးပွားရေးပေါ်အားနည်းချိနေအောင်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံရဲ့မမျှတမှုတရားမဝင်လုပ်ရက်တွေကိုဖြစ်နိုင်သမျှနီးလန်းတွေအသုံးပြုပြီးတားဆီးသွားမယ်လို့လည်းပြောပါရယ်အမေရိကန်ကုမ္ပဏီတွေနဲ့ပြန်ဆိုင်နိုင်ဖို့တရုတ်ကုမ္ပဏီတွေကိုတရုတ်အစိုးရကတရားမဝင်ထောက်ပံ့ကျင်းငွေတွေပေးနေတာကုန်ပစ္စည်းတွေကိုဖျက်ဆီးနေတာညနာပစ္စည်းမှုပိုင်ခွင့်ခိုးယူနေတာနဲ့အမေရိကန်ပစ္စည်းတွေပေါ်အတားအဆီးတွေချမှတ်တာတွေလှုပ်ဆောင်နေကြောင်းဒီလိုမတရားလှုပ်ဆောင်တာတွေကိုအရေးယူသွားဖို့လိုအပ်နေတယ်လို့နီးလန်းစုံအသုံးပြုသွားဖို့ပြင်ဆင်ထားကြောင်းလည်းဂျန်နက်ယယ်လန်ကပြောပါရယ်